လူနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုတွေမဖြစ်စေဖို့အတွက်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာသုံးစွဲလေ့ရှိတယ်။ပိုးသတ်ဆေးအပအဝင်အန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေနဲ့ပတ်သက်ပြီးသိထားသင့်တာတွေကိုလုပ်ငန်းခွင်အန္တရာယ်ကင်းရှင်းအရာရှိဦးအေးငိမ့်ကပြောပြပေးမှာပါ။
ပေါ်သက်ဆေးဆိုတာလေအမြဲရှိတဲ့ဓာတုဗေဒပစ္စည်းတွေလို့ပြောလို့ရှိရင်တော့ပိုပြီးချုံမင်းငုံမင်းဖြစ်မဲ့တင်ပါတယ်ဒီပစ္စည်းတွေအားလုံးကကောင်းမလောင်လို့ဒီအပင်တို့တတ်တဲ့အတွက်ကြောင့်အဆိပ်တွေဖြစ်ပါတယ်တေးချာသူတို့မကင်မှုမတွယ်ဘူးဆိုလို့ရှိရင်လက်တလို့သေးသေးတယ်ဒါမှမဟုတ်လို့ရှိရင်လည်းသေလောက်တဲ့ယောဂါတွေကြားတတ်တယ်ပေါ့နော်ဥပမာစင်ဆာဖြစ်မယ်လို့ internet bleeding ဆိုတာခန္ဓာကိုယ်ထဲနေသွေးယူမယ်လို့တခြားမမျောမနိုင်တဲ့ယောဂါတွေကြားလာတတ်ပါတယ်ဒီပစ္စည်းတွေကိုဘယ်လိုစနစ်တကျကန်ရမယ်တွဲရမယ်တော့သုံးရမယ်ပစ္စည်းတွေကိုလည်းဘယ်လိုစွန့်ပြရမလဲဆိုတော့ဒေသတိထားဖို့အရေးကြီးပါတယ်။တောင်းညံအနေနဲ့လည်းညေလို့ရေလို့ဆိုတာဓာတုပိဒပစ္စည်းနဲ့ထိလို့ရှိရင် permanent damage ဖြစ်သွားတာပါတယ်။ပြန်ပြီးတော့ပြင်ဖို့မလွယ်ပါဘူး။အဲ့ဒီအတွက်ကြောင့်လူမလည်းအနေမဖြစ်အောင်တဘောတောင်းညံမလည်းအနေမဖြစ်အောင်ဒီဓာတုပိဒပစ္စည်းတွေအကြောင်းကိုဒေသတိထားဖို့အရေးကြီးပါတယ
်။စိုက်ပျိုးရေးလုပ်ငန်းခွင်မှာအဓိကသုံးနေရှိတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံမှာအသုံးများတာလေးကိုဦးစားပေးပြီးတော့နည်းနည်းရှင်းပြပေးပါ
။မြန်မာနိုင်ငံမှာသုံးတာကတမျိုးဥစားသုံးတယ်၊ပိုတက်စီသုံးတယ်၊ပေါင်းတက်စီသုံးတယ်၊တော့ပိုတက်စီသုံးတယ်၊နောက်ပြီးချွတ်တက်စီသုံးပါတယ်။ဒီပေါ်၅မျိုးလောက်ရှိပါတယ်။ပိုတက်စီကတော့အများဆုံးသုံးတာပါနော်။ချွတ်တက်စီကဒုတိယအများဆုံးသုံးပြီးတော့ပိုတက်စီနဲ့ပေါင်းတက်စီကတော့သုံးတာနဲ့နည်းပါတယ်။သူကတော့ဟင်းသီးဟင်းရွက်စက္ကန့်နဲ့မှသုံးတာများပါတယ
်။ဒီနေတိုင်းစားနေသုံးနေတဲ့ဟင်းသီးဟင်းရွက်တွေမှာဘလို့ဆေးတွေဖြန့်တက်ပါလဲဒီဟာတွေရဲ့အန္တရာယ်အတိုင်းတာဘလို့ရှိပါလဲဒါတွေအတွက်ဘလို့ကာကွယ်ဖို့အသင့်ပါလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ပုတ်သက်ဆေးကဖြန့်ပြီးလို့ရှိရင်ချက်ချင်းတက်ပြင်းသွားတယ်ပေါ့အကျွဲ့အန္တရာယ်ပေါ့နော်အကျွဲ့အန္တရာယ်ကိုကင်းအောင်ဘလို့လုပ်ရမလဲဆိုတာတရားစီသတ်မှတ်ထားလို့မရပါဘူးဘလို့ပုတ်သက်ဆေးကိုသုံးလဲပုတ်သက်ဆေးကိုဖြန့်တဲ့အခါမှာ concentration ဘလို့များတယ်ဆိုတာရေစက်တာများသလားနည်းသလားတံပြီးတော့ပြဏနာကြီးကြာတော့ဈေးကိုတင်ဖို့ရာလဲဒါပြန်အဲ့ဒီအချက်တွေကိုအများကြီးမူတည်ပါတယ်။ကောင်းတာကတော့ဖုတ်သက်ဆေးဖြန့်ပြီးပြီးချင်းဈေးကိုတင်ဖို့လို့မသိမအောင်။ဝယ်စားတဲ့သူတွေနေနဲ့ဒီရွက်ဒီမှာဖုတ်သက်ဆေးပါမပါအောင်ဈေးကိုမလွယ်ပါဘူး။လူမလဲစင်မှာမဟုတ်ပါဘူး။အဲ့ဒီအတွက်ကြောင့်ရောင်းတဲ့သူကပဲအသီးအနှံတွေကိုဈေးကိုတင်ဖို့တော့မယ်ဆိုလို့ရှိရင်ဖုတ်သက်ဆေးကိုပထမတင်းနှက်ဝယ်တဲ့ကျုပ်တို့ဖြတ်တာကောင်းပါလား။ဒီလိုမဖြတ်ဘူးဆိုလို့ရှိရင်လူစားသုံးတွေအတွက်အလွန်အတိုင်းအမြင်များပါတယ်။နောက်ပုံမှန်ကြံခဲ့တဲ့ဖုတ်သက်ဆေးကျင်းကနေရတဲ့ကြောင့်ချက်ချင်းသေးတာမဟုတ်ဘူးနဲ့စားတာများလာလို့ရှိရင်စကင်စာတို့အပြင်ကုမရနိုင်တဲ့ယောဂါတွေဖြစ်တတ်ပါတယ
်။ဒီလဲရလုပ်ငန်းခွင်တွေထဲမှာတုံးနေတဲ့ပိုးသက်ဆေးတွေဒီအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေတုံးနေကြတဲ့အနေအထားရောနောက်ပြီးတော့ဘယ်လိုအန္တရာယ်တွေရှိတယ်ဆိုတာဆက်ပြီးပြောပြပေးပါဦ
း။ဟုတ်ကဲ့။အရေးကြီးတာကတော့ကျွန်တော်စားသုံးတွေကတော့ဒုတိယအဆင့်ပေါ့။ပထမဆုံးစပြီးတော့အန္တရာယ်များတာကတော့လေလမကိုနဲ့ကပါပဲ။အပြင်လိုဆိုသူတို့ကဆေးကိုဖြန့်တော့မယ်ဆိုတာနဲ့အဲဟန်နေစပြီးတော့ဝယ်လာတယ်နောက်ပြီးတော့အိမ်မှာတူလောင်တယ်နောက်အဲဟန်နေပြီးတော့ခွတ်တီးတဲ့ကိုချင်းထည့်မယ်နောက်ပုသက်ဆေးသွားဖြန့်တယ်တစ်ချိန်လုံးသူတို့လည်းပဲတီတွေ့နေရတာပေါ့နော်အဲစပြီးတော့ပုသက်ဆေးကိုဆန်းရည်ဝယ်လာကြတဲ့ကနေနောက်ဆုံးဖြန့်ပြီးတော့တဲ့အထိအဲ့ဒီအစဉ်တိုင်းအစဉ်တိုင်းမှာသူတို့အနေနဲ့အနေကင်းအောင်လို့ကင်ပြဖို့အရေးကြီးပါတယ်ပုသက်ဆေးရည်နေနဲ့ဒုက္ခနာကိုယ်တွေကိုဝင်နိုင်တဲ့လမ်းသုံးတွေရှိပါတယ်လက်ကနေတစ်စင်းပါးစပ်ထဲကိုရောက်သွားမယ်ခန္ဓာကိုယ်အရေရောက်တိမိပြီးတော့အသားတွေကိုစိတ်ဝင်နေတယ်။အဲ့ဒီပုသက်ဆေးတွေအငွေ့ကိုရှူပြီးတော့နှာခေါင်းတွေတစ်ဆင့်အသက်ရှူလမ်းကြောင်းတွေကိုဝင်သွားနိုင်ပါတယ
်။ဒါတွေအတွက်ကိုနော်ဘလို့ကာကွယ်ဖို့အသင့်ပါလဲ။အဲ့ဒါလေးနည်းနည်းရှင်းပြပေးပါ။ဟု
တ်ကဲ့။ဒီဆေးတွေကလူကိုသင်္ဆေရတယ်ဆိုတော့သိထားဖို့အရေးကြီးပါတယ်။လူတလိဆန်တော့မို့သဘောပေါင်းညီနေကိုဖြည့်ဆည်းရတဲ့အရာတွေဖြစ်ပါတယ်။ယူရာတို့ဖိတ်ထားတို့ခန္ဓာကိုယ်ကိုထိတာတို့မဖြစ်အောင်လို့လူလုံးထောက်ကိုကင်ပြဖို့လို့အရေးကြီးပါတယ်။ပုသက်ဆေးတွေကိုအဲခါမှပေါက်ရည်နံဘိုးတို့စားတဲ့တောက်တဲ့ခွက်တို့အထဲကိုမထည့်ရပါဘူး။မှားပြီးတော့တောက်မိတယ်ဆိုလို့ရှိရင်ချက်ချင်းပေးရပါတယ်။အဲဒီပိုသက်စစ်တွေထည့်ထားတဲ့ဘုံတို့ပလင်းတို့ခွက်တို့ဒါပိုသက်စစ်ဖြစ်တယ်အစိတ်ဖြစ်တယ်ပေးရတဲ့စားပြန်အရောစလုံးကြီးကြီးနဲ့ရေးပြီးတော့ကတ်ထားဖို့အရေးကြီးပါတယ်။နောက်ပြီးတော့ဘရော့မစားတောက်တွေနဲ့အတူတူရောပြီးတော့ထားလို့မဖြစ်ပါဘူး။စားတော့နေတဲ့ဒါတိုင်းမထိတွေ့ပင်နဲ့ contamination ဆိုတာစားတော့နေမှာလာပြီးတော့ဥသက်စီရဲ့အနေဖြစ်နေပါလေ။ဒါတို့ပြည်တော်ဆေးဝါးတွေကိုလေဝင်လေထက်ကောင်းတဲ့နေရာအေးပြီးတော့ခြောက်တွေ့တဲ့နေရာမိနဲ့ဝေးတဲ့နေရာကလေးတွေလမ်းမမီနိုင်တဲ့နေရာတွေမှာစင်းစရာတို့လောင်းပြီးတိမ့်ထားဖို့အရေးကြီးပါတယ်။နောက်အရေးကြီးတာကဥသက်စီကိုဘရော့မလေလုံးနဲ့ခန်းထဲမှာတို့လောင်းထားဖို့မသင့်ပါဘူး။အဲ့ဒီခန်းထဲမှာဥသက်စီအငွေတွေရှိနေနိုင်ပါတယ်။ရုပ်တရက်တကားဖွင့်ပြီးဝင်သွားတဲ့အခါမှာအဲ့ဒီဥသက်စီအငွေကိုရှင်းပြတဲ့အတွက်ကြောင့်အသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနိုင်ပါတယ်။အပေါ်သားဆီကိုကိုင်းနဲ့တွေ့တဲ့အခါမှာလက်အိတ်ဝေဖို့လိုပါတယ်လက်ကဒရာဘာလက်အိတ်ဖြစ်ဖို့လိုပါတယ်အန္တရာယ်ကင်းတဲ့ပလတ်စတစ်မြန်မြန်တတ်ထားဖို့အရေးကြီးပါတယ်စ ဖြစ်နိုင်လို့ရှိရင်တော့နှာခေါင်းကတက်ထားဖို့လည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာတော့လောလောလလရမ်းနေမသိမလဲတဲ့ပေါ့သူ respirator လို့ခေါ်ရတယ်နောက်ဖြစ်နိုင်လို့ရှိရင်ပုသက်ဆွေတွေကိုင်းနေတွေ့တဲ့အခါမှာအများနဲ့လက်ရှိအင်ကြီးပစိုးရှိရှိစောက်ပြေဝတ်ထားဖို့ကိုင်းတွေ့ပြီးတဲ့အခါမှာလက်ကိုသေးချာဆက်ပြန်နဲ့ဆေးဖို့ပုသက်ဆွေဖျန်းပြီးတဲ့အခါမှာလည်းခေါင်းကနေဖြိုးပြီးတော့ရေချိုးဖို့အရေးကြီးပါတယ်ပုသက်ဆွေကိုင်းတွေ့နေတော့ကိုအင်နာသွားခြင်းနဲ့ဆေးလေးတောက်ခြင်းနဲ့တို့ဖြစ်လာလို့ရှိရင်လက်ကိုသေးချာဆေးကျိုးပြီးတော့မှအင်နာသွားတာတော့ဆေးလေးတောက်တော့လိုရပါလိမ့်မယ်
သိမ့်မိပြီးတဲ့နောက်မှာဘာတွေလုပ်ရမယ်ဆိုတာ
ပုသက်ဆွေတွေမတော်ဆခန္ဓာကိုယ်ပေါ်ကိုဖိတ်မယ်ဆင်းမယ်ဖြစ်လာလို့ရှိရင်ရေနဲ့သေးချာဆေးဖို့အရေးကြီးပါတယ်မတော်ဆမျိုးလုံးနဲ့ဝင်မယ်ဆိုလို့ရှိရင်လေရေများများနဲ့အနည်းဆုံး15မိနစ်လောက်ကြာတဲ့အထိဆေးကျော်ပေးဖို့လိုပါတယ်ပုသက်ဆွေဝင်သွားတဲ့မျိုးလုံးကိုမပုတ်ပါနဲ့ပုတ်တာပိုးပြီးတော့အနည်းများပါတယ်မျိုးလုံးကွယ်တဲ့အထိဖြစ်တတ်ပါတယ်နောက်ပြီးတော့ပုသက်ဆွေမတော်ဆဗစက်ထဲဝင်သွားလို့ရှိရင်လေအန်ထုတ်ဖို့လို့မကြိုးစားပါနဲ့အကောင်းဆုံးတော့ဆရာဝန်ထံအမြန်ဆုံးသွားဖို့လို့အရေးကြီးပါတယ
်ပုသက်ဆွေနဲ့အန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေအတွက်ဆေးဘူးတွေမှာအန္တရာယ်ရှိကြောင်းထင်ထင်ရှားရှားရေးသားဖော်ပြကြဖို့ဖြစ်ပါတယ
်။ပုသက်ဆေးဘူးတွေပေါ်မှာအစိတ်မကန်ရအန္တရာယ်ရှိသည်ဒိဋ္ဌိတည်းသည်ဆိုတဲ့ရှားရှားအမှတ်တရတွေ့ထားဖို့အရေးကြီးပါတယ်။ဒေချာမသိလို့ရှိရင်ရမ်းပြီးတော့မသုံးနိုင်ပါဘူး။ဒီဓာတုပိတ္တပစ္စည်းတွေနဲ့ပတ်သက်ပြီးတော့ပစ္စည်းတွေရဲ့အကြောင်းချက်ကိုဖော်ပြထားတဲ့ service ပါတာ။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ material safety data sheet MSDS လို့ခေါ်ပါတယ်။ဖွံ့ဖြိုးရေးနိုင်ငံတွေမှာတော့ဘယ်ဓာတုပိတ္တပစ္စည်းမျိုးဆို MSDS ပါပါတယ် MSDS မပါလို့ရှိရင်အဲ့ဒီစီကိုသုံးလို့မရဘူးဒါအစိုးရဥပဒေနဲ့ပြဋ္ဌာန်းထားတာပါအဲကျွန်တော်စီမှာလည်းပုသက်ဆေးကို MSDS ထုတ်ပေးထားဖို့လို့သင်ပါတယ်ရောင်းတဲ့သူတွေအနေနဲ့အဲ့ဒီဟာကိုအချင်းချင်းလူများနားလည်အောင်ဘာသာပြန်ပြီးတော့ကိုရောင်းလိုက်တဲ့လူတွေကိုပြောဖို့လို့သူတို့သေချာကြံ့နာရှင်းပြဖို့လို့တောင်းရှိပါတယ်စင်ကူမှာတော့အဲ့ဒီဆော်ဖ်ဝဲမပါလို့ရှိရင်အဲ့ဒီစီကိုသုံးလို့မရပါဘူးဒါဥပဒေနဲ့ပြဋ္ဌာန်းထုတ်ပြန်ထားဖြစ်ပါတယ်
စင်ကာပူနိုင်ငံလုပ်ငန်းခွင်အန္တရာယ်ခင်းရဲ့အရာရှိဦးဝင်းကြီးမှာပိုးသက်ဆေးနာမည်ဆေးကြောင့်ဖြစ်နိုင်တဲ့အန္တရာယ်နဲ့ရှေးဥတုနာပြုနေဆေးနယ်မတည့်တဲ့တခြားပစ္စည်းနာမည်မီးလောင်နိုင်တဲ့အပူချိန်ပောက်ကွဲမှုရှိမရှိကင်တွယ်နည်းတွေအပြင်ဆေးထုတ်လုပ်သူတွေနဲ့ဆက်သွယ်ရမယ့်လိပ်စာပါဝင်တဲ့ MSDS အတွက်အစိုးရမှရောဆေးရောက်တဲ့သူတွေမှပါတာဝန်ရှိတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။